သမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူ့အခွင့်ရေးအထူးကိုယ်စားလှယ်မစ္စတာထောမတ်စ်အိုဟေကင်တနာဟာလူ့အခွင့်ရေးအခြေအနေတွေလေ့လာဖို့မြန်မာနိုင်ငံကိုဖေဖော်ဝါရီလ14ရက်နေ့ကနေ19ရက်နေ့အထိလာရောက်မှာဖြစ်ပါတယ်။သူခီးစဉ်အတွင်းမှာကချင်ပြည်နယ်၊ရခိုင်ပြည်နယ်အပြင်မုံရွာချင်းညီတူဖော်ရေးလုပ်ငန်းတိလဝါရင်းနှီးစိတ်ကန်းတွေစီသွားရောက်ဖို့စီစဉ်ထားပြီးကရင်ပြည်နယ်ကိုလည်းသွားနိုင်ဖို့ကြိုးစားနေတယ်လို့မစ္စတာကင်တနာက VOA မြန်မာပိုင်းကိုပြောပါတယ်။မြန်မာနိုင်ငံဆိုင်ရာလူ့အခွင့်အရေးအထူးကိုယ်စားလှယ်အဖြစ်တရားဝင်ခီးစဉ်နဲ့နောက်ဆုံးမြန်မာနိုင်ငံကိုလာရောက်စဉ်အတွင်းသူ့အနေနဲ့ဘာရီများမျှော်လင့်ထားတယ်ဆိုတာကိုတော့မစ္စတာကင်တနာနဲ့ဆက်သွယ်မေးမြန်းထားတဲ့ကိုညံဝင်းအောင်ကအကြောင်းဆုံးပြောပြပေးပါမယ်
။မြန်မာနိုင်ငံလူ့အခွင့်အရေးအထူးကိုယ်စားလှယ်အဖြစ်တာဝန်ထမ်းဆောင်နေတဲ့မစ္စတာကင်တနာရဲ့အခုတစ်ခေါက်ခီးစဉ်ဟာတာဝန်ရသွားတဲ့နောက်ဆုံးခီးစဉ်ဖြစ်ပါတယ်။ဒီခီးစဉ်အတွင်းမြန်မာနိုင်ငံမှာဖြစ်နေတဲ့လက်ရှိအခြေအနေတွေကိုသုံးသပ်ဖို့အရင်ခီးစဉ်တွေတုန်းကအကြံပြုချက်တွေကိုတာဝန်ရှိသူတွေဘက်ကလိုက်နာခြင်းရှိမရှိကြည့်ဖို့ဖြစ်တယ်လို့မစ္စတာကင်တနာက VOA မြန်မာပိုင်းကိုပြောပါတယ်။ဖေဖော်ဝါရီလ14ရက်ကနေ19ရက်နေ့ထိခီးစဉ်အတွင်းမှာကချင်ပြည်နယ်ရခိုင်ပြည်နယ်အပြင်မုံရွာချင်းညီတူဖော်ရေးလုပ်ငန်းတီလဝါရင်းနဲ့စိတ်ကန်းတွေစီတွားရောက်ဖို့စီစဉ်ထားပါတယ်။ကရင်ပြည်နယ်ဘက်ကလည်းတွားရောက်လည်လာဖို့တောင်းဆိုထားတာကိုအစိုးရဘက်ကနှုတ်ကပတ်ရရှိထားပေမဲ့မတိကျသေးဘူးလို့မစ္စတာကင်တနာကပြောပါတယ်။သူရဲ့မြန်မာနိုင်ငံနောက်ဆုံးခီးစဉ်မှာဘာကြောင့်ကရင်ပြည်နယ်ကိုသွားကျင်ရတယ်လဲဆိုတာကိုမေးကြည့်တဲ့အခါမစ္စတာကင်နာနာကအခုလိုပြောကြပါတယ
် It's of my concern at this moment where the ceasefire talks are going where the peace talks are going and
ကရင်ပြည်နယ်ကအပြစ်ခတ်ရဆဲရင်းနဲ့ညဉ့်ညင်းဆွေးနွေးပွဲအခြေအနေဘလို့ဆက်ရှိနေပြီးပြည်တွင်းရွာပေါင်းရွာရှောင်နဲ့နေဆာဒုက္ခတွေအပေါ်ဘလို့ရိုက်ခတ်မှုရှိနေတယ်လဲဆိုတာရဲ့ဒုက္ခသည်တွေမြန်မာပြည်အတွင်းပြန်လည်အခြေချခွင့်ဘလို့အစီအစဉ်နေနဲ့လှုပ်ဆောင်မလဲဆိုတာကိုကျွန်တော်စိုးရိမ်နေတဲ့အတွက်သွားပြီးလေ့လာချင်တာပ
ါ။ကရင်ပြည်နယ်ခီးစဉ်မတိကျသေးပေမဲ့ကချင်ပြည်နယ်နဲ့ရခိုင်ပြည်နယ်တွေကိုတွားရောက်ဖို့တည်ကြပြီးလူအခွင့်ရေးအခြေအနေတွေဘလောက်တိုးတက်မှုရှိနေတယ်လဲဆိုတာကိုလည်းသူတွားရောက်လေ့လာမှာဖြစ်ပါတယ်။ရခိုင်ပြည်နယ်တွားမဲ့ခီးစဉ်နဲ့ပတ်သက်လို့သူကအခုလိုပြောပါတယ
်။ Rakhine said the situation as everybody knows remains quite tense among the communities.
ရခိုင်ပြည်နယ်ကအခြေအနေကလူတိုင်းသိကြတဲ့အတိုင်းအတိုင်းဝိုင်းနေတစ်ဖက်နဲ့တစ်ဖက်ကြားတင်းမာနေကြပါတယ်။ဒါကြောင့်ကျွန်တော်အနေနဲ့အဲ့ဒီမှာဖြစ်နေတဲ့အခြေအနေကိုသိနိုင်ဖို့ပြဿနာရှိတဲ့နေရာတွေကိုတွားတာဒေသခံအာဏာပိုင်တွေကိုတွေ့ဆုံတာအပြင်လူမှုအတိုင်းဝိုင်းတွေကလူတွေနဲ့တွေ့ဆုံနိုင်ဖို့အခွင့်ကောင်းဖြစ်ပါတယ်။ကျွန်တော်အရင်က၄ကြိမ်သွားဘူးတဲ့ရခိုင်ပြည်နယ်နဲ့ပတ်သက်လို့အဲ့ဒီမှာအခြေအနေဘယ်လိုရှိသလဲဆိုတာကိုကျွန်တော်ရဲ့သုံးသပ်ချက်ကိုဒီတစ်ခါအပြည့်တတ်နိုင်မှာဖြစ်ပါတယ
်။ကချင်ပြည်နယ်မှာအပြစ်ခတ်ရစဲရေးလုပ်ငန်းတွေဘာကြောင့်နှေးကွေးနေသလဲဆိုတာကိုသူ့အနေနဲ့ကိုယ်တိုင်လေ့လာဖို့ရှိသလိုတိုက်ပွဲတွေကပြည်သူတွေပေါ်ဘယ်လောက်ထိခိုက်နေသလဲဆိုတာကိုကိုယ်တိုင်သွားကြည့်မှာဖြစ်တယ်လို့မစ္စတာကင်နာနာကပြောပါတယ်။မြန်မာနိုင်ငံလူ့အခွင့်အရေးအထူးကိုယ်စားလှယ်တာဝန်နဲ့6နှစ်တာကာလအတွင်းမြန်မာနိုင်ငံကိုမစ္စတာကင်နာနာအကြိမ်ကြိမ်လာရောက်ခဲ့ပူပါတယ်။အခုခီးစဉ်ကတော့တာဝန်အရနောက်ဆုံးခီးစဉ်ဖြစ်လို့သူ့အတွက်ထူးခြားတယ်လို့ပြောပါတယ်။သူ့တာဝန်သက်တမ်းတွင်မြန်မာနိုင်ငံအခြေအနေနဲ့ပတ်သက်လို့သူ့အမြင်က
နိုင်ငံတော်
အကျိုးစီးပွားအတွက်လို့ဆိုပြီးသတင်းတော့တချို့မကြခင်ကဖမ်းဆီးခံထားရတာတော့ရှိပါတယ်။ဒါပေမဲ့လူ့ခွင့်ရေးအခြေအနေမှာအပြုသဘောဆောင်တဲ့လက္ခဏာတွေရှိနေတယ်။လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နိုင်ငံရေးလွတ်လပ်ခွင့်အခြေအနေတွေပေါင်းကျင်းနေတယ်ဆိုပေမဲ့လူ့ခွင့်ရေးအခြေအနေပေါ်ဒါတွေကအများကြီးတက်ရောက်မှုရှိပါတယ
်။မြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့စီးပွားရေးအပြောင်းအလဲတွေဟာတာမန်ပြည်သူတွေပေါ်ဘလောက်ထိအကျိုးသက်ရောက်မှုရှိနေတယ်လဲဆိုတာကိုလည်းမစ္စတာကင်တနာကလေ့လာသွားမယ်လို့သိရပါတယ်။မြန်မာနိုင်ငံလူ့ခွင့်ရေးအခြေအနေနဲ့ပတ်သက်တဲ့မစ္စတာကင်တနာရဲ့အစီရင်ခံစာအပြည့်စုံကိုလူ့ခွင့်ရေးကောင်စီမှာမတ်လ19ရက်နေ့မှာတင်သွင်းသွားမှာဖြစ်ပါတယ်ခင်ဗျာ